တရရှိမြကမြနယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ကကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကနေရခိုင်အရေးအဖြေရှာဖို့ကိစ္စတိုက်တွန်းခဲ့တာနဲ့ပတ်သက်ပြီးတော့ဒီကိစ္စဟာတကပိတ်အလို့သဘောဆွေးနွေးခဲ့တာသာဖြစ်ပြီးတော့တရားဝင်ဆုံးဖြတ်ချက်ထုတ်ပြန်ခြင်းမရှိကြောင်းမြန်မာအဖွဲ့ရုံးကနေလူမျိုးရေးကောင်စီတကပိတ်အစည်းအဝေးမှာတိုင်ငင်ရခိုင်အရေးနဲ့ပတ်သက်တဲ့တည်စင်တည်တိုက်တဲ့အချက်အလက်တွေကိုလည်းတက်ဆိုင်သူတွေထံကိုဖြန့်ဝေခဲ့ပြီးဖြစ်တဲ့အကြောင်း VOE ကိုပြောပြပါရယ်ကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးရဲ့သဘောတဘာဝနဲ့ပတ်သက်လို့မြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်တဲ့တာမတ်ကြီးဦးဟောက်သူဆွမ်းကအခုလိုစပြီးတော့ပြောပြပါတယ
်။ဒီလူမျိုးရေးကောင်စီရဲ့အစည်းအဝေးသဘောတဘာဝအရာကပုံမှန်အစည်းအဝေးတွေရှိပါတယ်ခင်ဗျ။ဟိုချမှတ်ထားတဲ့ agenda item တွေလိုက်အစည်းအဝေးတွေရှိတယ်။အဲ့ဒီအစည်းအဝေးတွေမှာအောက်မှာသူတို့က any other business ဆိုတဲ့ခေါင်းစဉ်နဲ့ဟိုမြန်မာလိုဆိုရင်တော့အထွေထွေပိုင်းမှာအဖွဲ့ဝင်နိုင်ငံတနိုင်ငံကစိတ်ဝင်စားလို့ကိစ္စရတခုခုနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးကြည့်နေဆိုလို့ရှိရင်ဒီဟာကိုထည့်ပါဒီစီဇန်ထည့်တာပေါ့ထည့်တဲ့အခါမှာဟိုအဓိကအဖြစ်တော့ကျွန်တော်အခုဖြစ်တဲ့ကိစ္စက30နှစ်လူမျိုးကောင်စီစီဝေးမှာဒီမြန်မာနိုင်ငံအခုနောက်ဆုံးဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ဟိုကျန်းဖက်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဌာနချုပ်ကနေပြီးတော့တာဝန်ရှိတဲ့ဌာနကနေလိုက်အောင်ရှင်းလင်းပြောကြားပေးဖို့ဆိုတဲ့ဟာကိုကျွန်တော်တို့ British တာမကြီးကနေပြီးတော့ဟာပေါ့မြစ်တရခံတာပေါ့အဲ့တော့ဟိုကုလသမဂ္ဂ Department of Political Affairs ကပေါ့ရရနေပြီတော့တာဝန်ရှိတဲ့လက်ထောက်တွင်းမှုချုပ်ကနေပြော်လာပြီးရှင်းပြတယ်သူခါတိုင်းနဲ့ဒီလိုလုပ်ပါတယ်ရှိတတ်ပါတယ်ရှင်းပြပြီးတဲ့ခါကျတော့အဲ့ဒါသူတို့ဆွေးနွေးကြတာပေါ့အမှားတော့ဒါ informal setting closed door ဖြစ်တယ်လူရင်းကောင်စီရဲ့လုံထုံးလုံကြီးကသူတို့ဒီဆွေးနွေးပြီးတဲ့ခါကျတော့အပြင်မှာတရားဝင်ထုတ်ပြန်တာလည်းမရှိဘူးဆုံးဖြတ်ချက်ချတာလည်းဟို decision ပိုင်းကလုပ်တာလည်းမရှိပါဘူး
မြန်မာနိုင်ငံကတော့တကူလာသမဂ္ဂအဖွဲ့ဝင်နိုင်ငံဒါပေမဲ့လူမျိုးရေးကောင်စီအဖွဲ့ဝင်တော့မဟုတ်ဘူးပေါ့ဒါပေမဲ့မြန်မာအရေးနဲ့ပတ်သက်ပြီးဆွေးနွေးရဆိုတဲ့နေရာမှာမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဝဖိတ်ကြတာတွေပါလိမရှိဘူးလားရှင
်မဖိတ်ပါဘူးခင်ဗျာဒါ close door ဖြစ်တဲ့အတွက်ကျွန်တော်မဖိတ်ပါဘူးနောက်ပြီးတော့သူက formal agenda လည်းမဟုတ်တဲ့ခါကျတော့မဖိတ်ပါဘူးတကယ်လို့ formal agenda ပေါ့ agenda ထဲမှာရှိတဲ့ဟာတခုဆိုရင်တော့သူတို့တက်ဆိုင်ရာကိုယ်စားလှယ်ပြောခွင့်အတွက်ဟိုဖိတ်တာရှိပါအခုကတော့သူက formal setting မဟုတ်ဘူးခင်ဗျ
ာဟုတ်ကဲ့ပါအဲ့တော့လူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကနေပြီးအလွတ်သဘောတိုက်တွန်းတဲ့သဘောပေါ့နော်ဒါနဲ့ပတ်သက်လို့ရောမြန်မာအစိုးရဘက်ကနေဘယ်လိုများတုံ့ပြန်မှုစီစဉ်ထားပါလဲရှင်
ကျွန်တော်တို့ဟိုလောလောဆယ်ချင်းဒီမှာတော့သူတို့တရားဝင်ကျွန်တော်တို့ဟိုဘာမှထုတ်ပြန်ထားတာသူတို့ဘက်ကပေါ့နော်ဟိုကျွန်တော်ဆိုလိုတာကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့ဒီဟာတရားဝင်ထုတ်ပြန်တာမဟုတ်သူတို့ဆွေးနွေးပြီးတော့ဟိုသူတို့ဒီကိစ္စပေါ်မှာသူတို့ရဲ့သဘောထားကိုဟိုပြောကြတဲ့ဟာဆွေးနွေးကြတဲ့အခြေအနေပဲရှိပါတယ်ကျွန်တော်တို့ကတော့ဟိုသူတို့ဟိုလူမျိုးရေးကောင်စီအဖွဲ့ဝင်တွေကိုဒီအစည်းအဝေးမှာတိုင်ခင်မှာပဲဟိုကျွန်တော်တို့ကချုပ်တင်ပြီးတော့လိုအပ်တဲ့စာရစာရနဲ့အချက်လက်တွေကိုကျွန်တော်ပံ့ပိုးပေးထားတာရှိပါတယ်။ဟိုကျွန်တော်တို့အခုနောက်ဆုံးဖြစ်ပေါ်တက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတကယ်ဖြစ်ရမှန်းနေ။ကျန်းဆွန်းရောက်ကျန်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ဒီကိစ္စဒီလိုဖြစ်သွားတဲ့အခြေအနေတွေအဲ့တော့ကျွန်တော်တို့ကကျန်းဖက်မှုကိုနိုင်ငံအနေနဲ့ကကျွန်တော်တို့အချုပ်ချအာဏာလုပ်ပိုင်ခွင့်အတွင်းကနေကျွန်တော်တို့ကပြပြသားသားကျွန်တော်တို့ဒါချိန်မောမှတာဝန်ကျွန်တော်တို့မှရှိတယ်လုပ်ပိုင်ခွင့်လည်းရှိတာပေါ့နော်အဲတစ်ချိန်တည်းမှာပဲသူတို့တိုက်တွန်းကြတဲ့ဟလာအလုံးကိုထင်းထင်းသိမ်းလို့ပါဆိုရလဲကျွန်တော်တို့ဒါအလုံးကိုညွှန်ကြားထားတာဖြစ်တယ်ကျွန်တော်တို့ဒါဒီကိုကျွန်တော်လူမျိုးရေးဖွဲ့စည်းတွေနဲ့ဒီလိုပဲလုပ်သွားမှာပဲကျွန်တော်တို့ကဒါကိုလည်းသူတို့ကျွန်တော်တို့ဟိုနားလည်အောင်သူတို့ပြောပြတယ်ကျွန်တော်တို့ရဲ့အချုပ်ချာအနာထိပန်းလာတဲ့ကိစ္စကိုကျွန်တော်တို့ကဒီဟာကိုလူမျိုးရေးအရာလှုပ်ရှားရှိတာတော့ကျွန်တော်တို့လုပ်မယ်ကျန်တဲ့တစ်ဖက်ကလည်းပဲပြစ်မဲ့ပြည်သူတွေကျွန်တော်ခံစားနေရတာအခုဆိုလို့ရှိရင်ကျွန်တော်တိုင်းသားတွေဟလာဟိုအများကြီးဒုက္ခရောက်နေတာဒါတွေကမီဒီယာတွေကသူတို့ကဒီတိုင်းသားပြည်သူတွေခံစားနေရကြမ်းဖက်မှုဒဏ်ကိုခံနေရတာတွေကိုသူတို့ကဒါတွေကိုဖော်ပြခြင်းကအင်မတန်နည်းတယ်တစ်ဖက်သက်ပဲဖော်ပြနေတဲ့ဟာတွေရှိတယ်ဒီတော့ဒီဟာတွေလည်းကျွန်တော်တို့သိအောင်ကျွန်တော်တို့အချက်လက်တွေနဲ့ကျွန်တော်ဘက်ကနေလည်းပံ့ပိုးနေတာရှိပါတယ်လို့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အခုလာမယ့်ဒီကုလသမဂ္ဂအထွေထွေညီလာခံကြီးမှာမင်ငွန်းပြောတဲ့အခါမှာပေါ့နော်ဒီကိစ္စကိုလည်းထည့်ပြီးတော့ပြောဆိုဖို့ရှိမှာပေါ့နော်
ကိုနိုင်ငံရဲ့ရေးကြည့်တဲ့ကိစ္စတွေကတော့ဟိုဘယ်သူပဲလာလာပေါ့နော်ဒီကုလသမဂ္ဂထွေထွေညီလာခံလာတဲ့မြန်မာကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ကတော့ဒါဟိုပြောရဆိုရမှာပေါ့နောက်ပြီးတော့လည်းဟိုတိုင်းပြည်အတွက်ရေးကြည့်တဲ့ကိစ္စဒီအကုန်လုံးကတော့သူမြန်မာကိုယ်စားလှယ်ဖွဲ့ခေါင်းဆောင်မင်းကွန်းပြောတဲ့ခါမှာထည့်ပြောရမယ်။ကျန်တဲ့အခါခွင့်သင့်တဲ့နေရာမှာလည်းပဲကျွန်တော်ပြောရမယ်အချင်းတွေတော့ရှိပါတယ်
။ရခိုင်ရေးကုလသမဂ္ဂလူမျိုးရေးကောင်စီတကပိတ်အစည်းအဝေးနဲ့ပတ်သက်လို့ VOE ဝိုင်းတော်သူဒေါခင်စိုးဝင်းကနယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်သူဆွမ်းကိုဆက်သွယ်မေးမြန်းပြီးတော့တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။